ကျွန်တော်စာနေနာဆစ်ဆက်နဲ့နှင်းနံပါတ်1ဖတ်ရအောင်သုတိစိတ်ချုပ်ပြီးနောက်ထိုသုတိစိတ်ဤအခြားမဲ၌ပဋိသင်္ဍေစိတ်ကျွန်တော်တို့ရေးထားတဲ့ပုံစံလေးမရဏသာနာဝိသီကိုကြည့်ရင်သုတိစိတ်ချုပ်ပြီးတာနဲ့သုတိစိတ်ရဲ့အခြားမဲဆိုသုတိစိတ်ဒီဘယ်မှာချုပ်သွားလဲဥပတ္ထိဘင်းဆိုချုပ်သွားပြီနော်အဲ့ဒီချုပ်သွားပြီးသုတိစိတ်ရဲ့အခြားမဲမှာဘာဖြစ်လဲဘဝအတိတ်မှာပဋိသင်္ဍေစိတ်ဒီဥပတ်ဆိုပြီးစဖြစ်တယ်ဒါကြောင့်သုတိစိတ်ရဲ့ဘင်နဲ့ပဋိသင်္ဍေစိတ်ရဲ့ဥပတ်ချာမှာခဏငယ်တစ်ချက်တောင်မှမချဘူးဆိုတာမြင်ထားရမယ်ဟုတ်ပြီနော်အဲ့ဒါလေးကိုဖတ်မယ်သုတိစိတ်ချုပ်ပြီးနောက်သုတိစိတ်ဤအခြားမဲ၌ဆိုရင်အန္တရဘဝဝါဒီဆိုတာဒီသုတိနဲ့ပဋိသင်္ဍေရှားမှာဘဝတစ်မျိုးရှိတယ်လို့အယူအဆအနေနဲ့ယူလေးရှိတဲ့ပုံကိုယ်တွေကိုအန္တရဘဝဝါဒီပုံကိုယ်တွေလို့သုံးကြတယ်သူတို့ရဲ့ယူဆပုံကသုတိနဲ့ပဋိသင်္ဍေရှားမှာသုတိနဲ့သုတိပြီးပြီးချင်းပဋိသင်္ဍေမဖြစ်သေးဘဲနဲ့သုတိနဲ့ပဋိသင်္ဍေရှားမှာသူကဘဝလေးတစ်ခုရှိနေတယ်အဲ့ဒါ9ရက်လောက်သူကခြားထားတယ်ဟုတ်ပြီနော်ဒါကြောင့်ခုနှစ်ရက်အတော်အတွင်းထဲမှာဒါမှမဟုတ်ရင်ခုနှစ်ရက်ထက်ရော့ရင်လည်းရော့မယ်ခုနှစ်ရက်ထက်ပိုခြင်းလည်းပိုမယ်အဲ့ဒီကြားထဲမှာဘဝတစ်ခုအနေနဲ့ပြောင်းနေတဲ့အချိန်မှာသူကနောင်ဘဝကိုမသွားသေးဘဲနဲ့နော်သူကစောင့်ဆိုင်နေတယ်အဲ့ဒီချိန်မှာဒိဗ္ဗစကုအဘိညာဉ်ရတဲ့တကောရှင်လူပဲအရာရာကိုလည်းမြင်နိုင်တယ်ဟာလားလိုတဲ့နေရာကိုလည်းဘာဖြစ်လဲတခဏချင်းသွားနိုင်တယ်လို့သူယူထားတယ်သူကနောင်ဘဝမှာသူကတနည်းအားဖြင့်သွားရင်သူကလူဘဝလို့သူကယူဆထားတဲ့အတွေ့အကြောင်းမိခင်လောင်းရဲ့ဟလာတားရင်အနေထားလဲတန့်ရှင်းမှုရှိအောင်ဥဒုရာတိပံပွင့်လန်းပြီးအချိန်လဲဖြစ်ရမယ်။ဖားခင်လောင်းနဲ့လဲပေါင်းစည်းထားမယ်။အဲ့ဒီလိုဖြစ်တဲ့အချိန်တွေကိုစောင့်ဆိုင်နေတယ်လို့သူတို့ယူဆတယ်။ဒါအဲ့ဒီအယူအဆဒီမှားရွေးတဲ့အယူအဆဖြစ်တာကိုသုတိလေသုတိချုပ်ပြီးတာနဲ့ထိုသုတိအခြားမဲမှာပဋိသင်္ဍေစိတ်ဖြစ်တယ်ဆိုပြီးတော့ခေါင်းစဉ်လိုရေးထားတဲ့စလုံးမဲနဲ့ရေးထားတာဒီအဲ့ဒီယူဆအဲ့ဒီအဆိုဒီခုနကအန္တရဘဝဝါဒီတို့ရဲ့အဆိုကိုတားမြစ်သည်ဆိုသိထားခဲ့ရမယ်နားလည်ပြီနော်ဒါဆိုရင်မှတ်ရမှာတစ်ချက်ပဲရှိပါတယ်သုတိစိတ်ချုပ်ပြီးတာနဲ့သုတိစိတ်ဤအခြားမဲမှာဘာဖြစ်လဲပဋိသင်္ဍေစိတ်ဖြစ်တယ်ဒါပဲသုတိနဲ့ပဋိသင်္ဍေရှားသည်ခဏငယ်တစ်ချက်တောင်မှခြားခြင်းမရှိတဲ့အတွက်ကြောင့်သုတိနဲ့ပဋိသင်္ဍေရှားမှာယာယီဘဝတစ်ခုရှိသေးတယ်ဆိုတော့အန္တရဘဝဝါဒီတို့ဤအယူအဆကိုတားမြစ်သည်ဒါပါပဲနားလည်ပြီနော်